လူညာရေးကိစ္စနဲ့ပတ်သက်ပြီးတော့အကြံပြုဖို့အတွက်မြန်မာအစိုးရကဖွဲ့စည်းထားတဲ့နိုင်ငံတကာအကြံပေးအဖွဲ့အတွင်းမှဖြစ်ကနေနှုတ်ထွက်သွားသူရဲ့ဝေဖန်ပြောဆိုချက်တွေကိုအဖွဲ့ဥက္ကဋ္ဌကညှင်းဆိုလိုက်ပြီးအကြံပေးအဖွဲ့ဟာထိရောက်မှုရှိတယ်လို့အစိုးရကလည်းအကြံပေးအဖွဲ့ရဲ့ထောက်ခံတင်ပြချက်တွေအတိုင်းလွှတ်ဆောင်ရရှိပါတယ်လို့ပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကအကြံပေးအဖွဲ့ကိုဦးဆောင်မှုအတွက်မြန်မာအစိုးရကရွေးချယ်ခဲ့သူထိုင်းနိုင်ငံကြီးဝန်ကြီးဟောင်းဆူရကီယက်စတိရထိုင်းကအဖွဲ့ကနေအစိုးရထံပေးတဲ့အကြံပြုချက်တွေအတိုင်းလုံဆောင်နေတဲ့အတွက်အကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းမှာတိုးတက်မှုတွေရှိနေတဲ့အကြောင်းစနေနေ့မှာပြောကြားလိုက်ပါတယ်။အငြိစားတပ်မတ်ကြီးတဦးလည်းဖြစ်ထိုင်းလွတ်တော်အဖွဲ့ဝင်ဟောင်းလည်းဖြစ်တဲ့ Concept သူတကူကအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့ရဲ့အတွေ့အမှုဖြစ်ကနေနှုတ်ထွက်သွားပြီးတဲ့နောက်အခုလိုမှတ်ချက်စကားထွက်ပေါ်လာတာဖြစ်တာလေ။အကြံပေးအဖွဲ့ဟာလွတ်လပ်မှုမရှိဘဲထိန်းချုပ်မှုတွေကြုံနေရကြောင်းအဖွဲ့ကဇန်နဝါရီလကစတင်ဖော်စည်းခဲ့ပြီး6လအတွင်းတိုးတက်မှုအနည်းငယ်သာရှိတဲ့အကြောင်းကော့ပ်ဆက်ကစိုက်တာတရင်ဌာနကိုတောက်ကြမိကပြောဆိုပါတယ်။အကြံပေးအဖွဲ့ဟာအတိအကျရုံရဖွင့်ဝင်မရရှိသလိုနိုင်ငံတကာရဲ့ထောက်ပံ့မှုအကူအညီတွေကိုလည်းလက်ခံခွင့်မရှိဘဲအစည်းအဝေးတွေကိုလည်းအွန်လိုင်းကနေတဆင့်လုပ်ကြဖို့အတွက်တိုက်တွန်းထားပြီးစစ်ကောင်းဆောင်လေးနဲ့တွေ့ခွင့်တောင်းတဲ့အခါမတွေ့ကြဘဲငြင်းဆန်နေကြတယ်လို့သူကဒါရိုက်တာကိုပြောခဲ့ပါတယ်။တိုးတက်မှုလို့မရှိဘူးလို့ပြောဆိုခဲ့တာဟာမမှန်ကန်တယ်လို့မျှတမှုမရှိပါဘူး။မကြခင်ကပဲမြန်မာအစိုးရဟာကုလသမဂ္ဂနဲ့ထိတွေ့ဆက်ဆံမှုတွေပြန်လုပ်လာနေပါပြီဖြစ်တယ်လို့မစ္စတာဆူရကီယက်ကပြောခဲ့ပါတယ်ခင်ဗျာ။